ဒီနေ့ဒီ writers သတင်းထောက်တွေရဲ့ရုံတုပ်နောက်ဆုံးအခြေအနေလေးကိုပြပြပေးပါလားဆရာ
။ဟုတ်ကဲ့ခင်ဗျာဒီကနေ့ကတော့အရင်နေ့ကရုံကြီးမှာတတ်မှတ်ချင်းထားတဲ့အတိုင်းဒီဆွဲချက်တင်သင့်မတင်သင့်ပေါ့ဗျာနော်အဲ့ဒါကိုနှစ်ဖက်ပြေလိုဘက်ကဆွဆွဲခံရသူဘက်ကနှစ်ဖက်အပြန်အဆိုင်လျှောက်လဲချက်ပေးကြတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာဒီတရလိုဘက်ကကြတော့ဒီဆွဲချက်တင်သင့်တယ်လို့လျှောက်လဲမှာပေါ့နော်အဲ့တော့သူတို့ကဘာကြောင့်ဆွဲချက်တင်သင့်တယ်လို့များလျှောက်လဲခဲ့ပါလဲဆရာ။
ဟုတ်ကဲ့တရားလိုဘက်ကတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လက်မှာတွေ့တဲ့ဆရာရဲ့ဇာတ်နေဟာအစိုးရရှုတ်ဝဲချက်နဲ့ညီစွာနေတဲ့အရေးကြီးစာဝယ်ဇာတ်နေဖြစ်တယ်ပေါ့ဗျာနောက်တစ်ခါကိုဝါလုံးတို့တယ်လီဖုန်းနေတဲ့ကနေပြီးတော့ expression လုပ်ပြီးဆွဲထုတ်ထားတဲ့သတင်းအချက်လက်တွေအားလည်းပဲဒါအစိုးရရှုတ်ဝဲဆရာရဲ့ဇာတ်နေဖြစ်တယ်ဒီလိုပြောပါရှင်နံပါတ်၁ကနံပါတ်၂ကတော့အဲ့ဒီအစိုးရရှုတ်ဝဲဆရာရဲ့ဇာတ်နေကိုကိုဝါလုံးနဲ့ကိုကျော်စိုးဦးဟာသူတို့လက်ထဲမှာရောနောက်သူတို့ဖုန်းထဲမှာရှိနေတာကြည်ချင်းအားဖြင့်စိုးဝါရှိဝဲချက်တွေကိုစုဆောင်းနေလို့သူတို့ကဒုတိယချက်နေနဲ့ဆွဆွဲပါတယ်။နောက်တတိယချက်နေနေရတော့စာရွက်စာတမ်းတွေကိုစုဆောင်းတဲ့ကိစ္စဟာကိုဝါလုံးတို့ကိုကျော်စိုးဦးတို့နှစ်ယောက်စလုံးဟာရခိုင်ပြည်နယ်ကသတင်းတွေနောက်ကတော့အင်ဒင်းကိုပါသွားထည့်ပါတယ်။နောက်ရှောင်းလဲချက်ထမှာလေ
သူ့ဘ
က်ကအင်ဒင်းသတင်းအပါဝင်အဲ့ဒီလိုသတင်းတွေကိုဖြတ်ချီကြည့်အားဖြင့်ဟိုနိုင်ငံတော်ရဲ့သိခါကြားစီတယ်ဗျာအဲ့ဒီချက်၃ချက်ကြောင့်သူတို့ကအစိုးရရှိဝဲချက်နဲ့အဲ့ဒီဥပဒေကိုချိုးဖောက်တယ်ဆို၃တက်ခန်းငယ်ရဲ့ ingredients ကိုကင်ပြီးတော့ဆွဆွဲပါတယ
်ဟုတ်ကဲ့ပါဆရာဆရာတို့ဘက်ကရောဘာကြောင့်ဆွဲချက်မတင်သင့်ဘူးဆိုတာကိုဘယ်လိုခြေပါလျှောက်လဲခဲ့ပါလဲရှင်
အဲ့တော့ကျွန်တော်တို့ဘက်ကတော့အဲ့ဒီဒီလိုဘက်ကတင်ပြတဲ့အချက်တွေကိုပဲကျွန်တော်ခြေရင်းကနေပြီးတော့အကျေပြန်ပြီးတော့ချက်ပြီးတော့ပြောပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လက်ထက်မှရှိတဲ့သူတို့ပြောတဲ့ရှုပ်ဝှက်ဆိုင်ရဲ့စတန်ဆိုတာတွေကသူတို့ဘာမှမသိဘဲနဲ့သူတို့လက်ထက်ကိုရောက်လာတဲ့စတန်ဆိုတာတွေဖြစ်တယ်အဲ့ဒီဥစ္စာကိုဒီလိုဘက်ကပဲပြတဲ့သတိဖြစ်တယ်သူရဲ့ခုမိုးရနိုင်ရတယ်ဖတ်ဆိုသွားပြီးဖြစ်တယ်အဲ့ဒါကြောင့်မို့လို့သူတို့လက်ထက်မှဖတ်မိတယ်ဆိုတဲ့စတန်ဆိုတာတွေကသူတို့ကိုယ်တိုင်သိလဲမသိဖတ်လဲမဖတ်ရတနည်းဆိုလို့ရှိရင်ကျွန်တော်တို့ဥပဒေသဘောအရဆိုရင်ကျွန်တော် possession without knowledge ပေါ့သူတို့လက်ထဲရှိနေဆိုရင်တော့မှဘာမှမသိဘဲနဲ့လက်ထဲကိုရောက်လာတဲ့အတွက်ကြောင့်ဒီစာရွက်စာတွေနဲ့ပတ်သက်လို့သူတို့ကိုဒီအပြစ်နှိမ့်တွယ်စရာမရှိဘူးလို့ကျွန်တော်ပြောပါတယ်နောက်တစ်ခါတယ်လီဖုန်းနေရာနဲ့ပြည့် explain ရလောက်တာကဒီဥစ္စာကသူကမူလစွဲတော့ငါတရားတွေမပါဘူးဟိုရဲတွေထွက်တဲ့ထွက်ချက်မှလည်းမပါဘူးနောက်ဆုံးမှကျွန်တော်တို့IT expert ဆိုတဲ့ဒီရဲမှုကနေပြီးထွက်တဲ့အခါကျမှဒီဟာတွေဆွဲထုတ်ပြီးတော့ပါလာတာဖြစ်တယ်။ဒါကြောင့်မို့လို့ဒီဟာကပဋိကသတိခံချက်မျိုးပဲ ਨੇ circumstantial evidence ခေါ်တာပေါ့ဗျာ။ပတ်ဝန်းကျင်သတိခံချက်တာဖြစ်တယ်။ဒါကအဲ့ဒီပတ်ဝန်းကျင်သတိခံချက်မှလည်းပဲတက်ကနေပြီးတော့မှ27အထိရှိတယ်ဒီစာရွက်စာတွေတစ်ခုချင်းကတော့သတင်းစာတွေဂျာနယ်ဒီမှလည်းပါပြီးတာအများအဖြစ်ပေါ့ဗျာ။ပိုရဟမင်းရဲ့ခရီးစဉ်တော့ပါလို့အစိုးရထုတ်တာမဟုတ်ဘူး။ပိုရဟမင်းရုံးကဗတ်တီကန်ကထုတ်တဲ့ဥစ္စာကိုသူတို့ကထည့်ထားတာဖြစ်တယ်။ဒါကြောင့်ဒါတွေကချုပ်ဝတ်တဲ့စာရွက်စာတွေလည်းမဟုတ်ဘူး။ကိုကားပြီးတော့ကျွန်တော်တို့ပြန်ထောက်ပြပြီးတော့စွဲချက်မတင်သင့်ဘူးလို့ကျွန်တော်တို့ပြောပါတယ်တစ်ဖက်ကပြောသွားတယ်စွဲချက်တင်ခြင်းဒီအပြစ်ပေးခြင်းမဟုတ်ဆိုတဲ့ဥစ္စာကိုကျွန်တော်ထပ်ပြီးတော့နောက်စီရင်ထုံးတစ်ခုကတော့စွဲချက်တင်ခြင်းအပြစ်ပေးခြင်းမဟုတ်ဆိုသေးကမှူးတဲ့ဒီစွဲချက်တင်လောက်တဲ့အချက်လည်းမရှိဘဲနဲ့စွဲချက်တင်တာကတော့တစ်ဖက်ကမှနဲ့တာလေမှားရနေဆိုတဲ့အစီရင်ထုံးတွေကျွန်တော်ပြန်ပြီးတော့ကိုကားပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာဆရာပြောသွားတဲ့ထဲမှာဒီအင်းတင်ကိစ္စလည်းပါတယ်ဆိုတဲ့အခါကျတော့ဒီအင်းတင်ကိစ္စကိုကျူးလွန်တဲ့လက်တယ်တွေကိုအပြစ်ပေးပြီးတော့အခုဆိုသူတို့ဆိုထောင်ဒဏ်နေပါတယ်တောင်ကြမှတ်ခံခဲ့ရသွားပြီဆိုတဲ့အခါကျတော့
အဲ့
ဒီသူတို့အမှုအကြောင်းရေးတဲ့သူတွေကိုဆက်လက်ပြီးတော့တရားစစ်ဆေးနေတာကရောပြောစရာဖြစ်မနေဘူးလားဆရာ
ဟုတ်ကဲ့ပြောစရာဆိုတာအမှန်တော့အရင်ကတလျှောက်လုံးပေါ့ဗျာတရားလိုဘက်ကဒီအင်းနေနဲ့မဆိုင်ပါဘူးမဆိုင်ပါဘူးသူတို့ကဒီစာရွက်တွေလိုက်ပြီးတော့စုလို့ပါဆိုပြီးတော့ပြောတာလေအခုလျှောက်လက်ချက်ကြမှာအင်းတင်အပါဝင်ရခိုင်ကိစ္စတွေအဲ့လိုလိုက်လာစုဆောင်နေဆိုတဲ့ကိစ္စပေါ်လာတာခင်ဗျာအင်းတင်ကိစ္စကိုကျွန်တော်တို့ကပဲပေါ်တယ်ဒါအင်းတင်ကိစ္စကိုဖုံးဖို့အတွက်တသက်လုပ်တာတစ်ဖက်ကတော့အင်းတင်ကိစ္စနဲ့ဘာမှမဆိုင်ဘူးလို့ဒေါ်စန်းစုကြည်ကိုယ်တိုင်ဒီပဲလေသူတို့ရဲ့တိပေးထားချက်အရာဒါအင်းတင်အင်းတင်နဲ့မဆိုင်ဘူးလို့ပြောနေတယ်ကိစ္စကိုဒါပေမဲ့အခုမှဒီလိုပဲလျှောက်လက်ချက်ပါဒီကိစ္စပါလာတာခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကကျတော့သူတို့ဆွဆွဲတယ်ဆိုတဲ့အထဲမှာနိုင်ငံတော်လှုပ်ဝဲချက်စာရွက်စာတမ်းတွေကိုစုဆောင်ထားတယ်ဆိုတော့ကျမတို့သိထားရတဲ့လောက်ကဒီသတင်းထောက်နှစ်ယောက်ဟာရဲတွေစီကဒီစာရွက်စာတမ်းတွေကိုသူတို့လက်ထဲရပြီးမိနစ်ပိုင်းအတွင်းမှာအဖမ်းခံလိုက်ရတယ်ဆိုတဲ့အခါကျတော့သူတို့ကဒီဟာတွေကိုဟိုဖတ်ဖို့တော့မှအချိန်မရှိဘူးဆိုတဲ့အဓိပ္ပာယ်ဖြစ်နေတယ်ပေါ့နော်ဆိုတဲ့အခါကျတော့
အဲ့ဒါမှဟိုဟာကစဆွဲတော့ကဒီကားတွေကိုရင်စစ်ဆေးနေတော့မှမတင်ငါဘွယ်နှစ်ယောက်ဖမ်းလိုက်ပြီးတော့လက်ထဲမှာအဲ့ဒါတွေ့လို့ဆိုပြီးတော့အမှုတင်တာဟုတ်ဗျနောက်စစ်လိုက်ရင်လည်းကိုနောက်ဆုံးသားလောက်မှာပေါ့ဗျာဒီနောက်ဆုံးလို့တော့ပြောနိုင်ပါလေတက်တယ်နံပါတ်23 ID expert ဆိုတဲ့ရဲမှုတယောက်ကနေပြီးအဲ့ဒီတယ်လီဖုန်းတွေတွေက ွဲထုတ်လိုက်တဲ့ data တွေကရှုပ်ဝတ်တဲ့အားတွေဖြစ်ပါလေဆိုတော့ကောက်ပြီးတော့ပြောတာဗျာတမန်တော့အဲ့ဖုန်းရ data ဆိုတာအမှုကပါကူပါမလားလားအစောပိုင်းကလေသူကပို့ပြီးတော့ခံရောလုပ်တဲ့သဘောဒါပေမဲ့အဲ့ဒီအားတွေလည်းကျွန်တော်တို့ကခြေဖြတ်ခဲ့ပါလေ
ဆက်ဒီနေ့ပဲပေါ့နော် HRW အဖွဲ့ကြီးကဒီသတင်းထောက်နှစ်ယောက်ရဲ့အမှုကိုရုတ်သိမ်းဖို့တောင်းဆိုလိုက်တယ်ပေါ့နော်ဆိုတော့ဒီတက်တိုက်ဆန်ဆိုင်နောက်တစ်ပတ်မှာသူတို့နှစ်ယောက်ကိုဆွဲချက်တင်တဲ့မတင်တဲ့ဆုံးဖြတ်ဖို့ယုံချင်းတဲ့နေ့နဲ့လည်းတိုက်ဆိုင်နေတယ်ဆိုတော့ဒီဇူလိုင်လ9ရက်နေ့ယုံချင်းမှာသူတို့နှစ်ယောက်ကိုဆွဲချက်တင်ဖို့မတင်ဖို့ဆုံးဖြတ်ချက်ဟာဘလို့အခြေအနေဖြစ်လာနိုင်မလို့ကြားခံမှန်းမိလဲရှင်
Human Rights Watch ကထုတ်တဲ့ဥစ္စာကိုလေကျွန်တော်တို့အခုဖတ်လိုက်ရတော့အင်မတန်လေအတက်တယ်ပေါ့ဗျာမျော်လင့်ချက်ကလေးလေးချိလာတာပေါ့သို့တော့ကျွန်တော်တို့အနေနဲ့ကတော့ဟောဗိုလ်ချုပ်အောင်ဆန်းပြောခဲ့တယ်လို့ပေါ့ဗျာအကောင်းဆုံးကိုမျော်လင့်ပြီးတော့အဆိုးဆုံးအတွက်တော့ပြင်ဆင်ထားမှာပါပဲခင်ဗျာအချိန်ကြီးကဘာမှလာမလို့ပေါ့ဒါမှမဟုတ်ကျွန်တော်အကောင်းဆုံးလည်းမျော်လင့်ပါတယ်အဲ့ဒီ9ရက်နေမှာတင်ပြထားတဲ့အဖြစ်အပျက်တွေအပေါ်မှာပေါ့ဗျာတရားစီရင်မှန်တိုင်းကိုတလွဲအလုံးချတဲ့ကိစ္စမျိုးတွေမဖြစ်အောင်ရည်ရည်နေတဲ့စဉ်းစားကြည့်ရင်အမေချမ်းနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်
ဟုတ်ကဲ့ပါရှင်ဆရာဦးခမောင်တို့ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါပဲ